ဆရာဦးစောတက်ပြီခင်ဗျာစာနယ်ဇင်းသတင်းမီဒီယာတိုက်တွေကိုပြည်ထောင်ဝန်ကြီးဌာနလာရောက်စစ်ဆေးနေတာနဲ့ပတ်သက်ပြီးတော့မီဒီယာသမားတွေကကန့်ကွက်ကြောင်းလက်မှတ်တွေစုဆောင်းနေကြတယ်လို့သိရပါတယ်ဘယ်လိုလှုပ်ဆောင်နေပါသလဲခင်ဗျာ
မီဒီယာသမားတွေရဲ့လက်မှတ်တွေစုစည်းပြီးတော့မှဘယ်လိုမျိုးပြည်ထောင်ဝန်ကြီးဌာနကမီဒီယာကိုလုံခွင့်ရှိမရှိကိုလွတ်တော်ပင်လို့ဒါမှလွတ်တော်ကသူတို့ခေါ်ပြီးမေးခွန်းထုတ်လို့ရပါလေအဲ့ဒီပ
ါဒီလိုလက်မှတ်တွေစုဆောင်းရရှိဖို့အတွက်ကိုစီစဉ်ထားတာပုံစံလေးအဲ့ဒါဘယ်လိုရှိပါလဲဗျာ
ကျွန်တော်ကအခုအဲ့လက်မှတ်ရေးထိုးတဲ့ဟာအချိန်ကတိုးလွန်းသေးတယ်အဲ့တိုးလွန်းသေးတော့ဒါအခုချိန်မှာဘလို့ချိန်နေရှိရသော်တုံးသက်ဖို့ကစောသေးတယ်
စာနယ်ဇင်းသတင်းစာတိုက်တွေကိုစစ်ဆေးမေးမြန်းတာတွေကိုမီဒီယာတွေအပေါ်မှာဘလို့ပုံစံမျိုးနဲ့ထိခိုက်နိုင်တဲ့အခြေအနေလေးရှိနိုင်မလဲခင်ဗျ
ကျွန်တော်တို့အမြင်ကတော့ဒါမီဒီယာလွတ်လပ်ခွင့်ကိုတော်ဝိုက်ပြီးချင်းချောက်တယ်လို့ယူဆတယ်ဒါကြောင့်မလို့ကျွန်တော်တို့ကဒါမျိုးလုပ်လိုက်တာပါအဓိကအဖြစ်တော့မီဒီယာသမားတွေကိုဒီလိုလုပ်ခြင်းကသတင်းလွတ်လပ်ခွင့်ကိုထိပါတယ်လို့ယူဆလို့ဒါမျိုးကျွန်တော်တို့စာနယ်ဇင်းကောင်စီကဥပောင်ပြီးလုပ်နေတာဖြစ်တယ်
ဒီလိုမျိုးသတင်းစာတိုက်တွေကိုပြည်ထောင်ဝန်ကြီးဌာနနေပြီးတော့တာဝန်ရှိတဲ့သူတွေလာရောက်ပြီးတော့စစ်ဆေးတဲ့အကြောင်းအရာတွေကဘာတွေများစစ်ဆေးတာလဲအဲ့ဒါလေးတစ်ချက်လောက်ရှင်းပြပေးပါလားခင်ဗျာ
နံပါတ်၁ကတော့ဒီမီဒီယာရဲ့နောက်ခံ background ဘယ်သူတွေရှိလဲဆိုတော့သိကျင်တာလည်းဖြစ်နိုင်တယ်နောက်တစ်ခုကဝေယူဝင်မဲ့ဆိုတဲ့ကိစ္စတွေကိုအကြောင်းပြပေးမယ်မီဒီယာရဲ့တကယ်လက်ရှိပုံမှန်တရားကိုပေါ်လွင်စေခြင်းလို့မလို့သူတို့ live main တယ်လို့ဒီစားပါတယ်
ရရှိလာတဲ့မီဒီယာသမားတွေရဲ့လက်မှတ်တွေကိုဆရာတို့လွှတ်တော်အပြင်ကိုတခြားဘယ်လိုအဖွဲ့အစည်းတွေကိုများတင်ပြသွားဖို့များရှိပါတယ်လဲဆရာ
တင်ပြရတာမရှိပါဘူး။ဘာလဲဆိုတော့လွတ်တော်ဆိုတာတိုင်းပြည်ရဲ့ဥပဒေပြည်မှန်တိုင်းအမြင့်ဆုံးအဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်သူတို့ရှိကိုပဲပေးဖို့စီစဉ်ထားတာပါ။
အဲ့လိုလက်မှတ်ရေးထိုးတဲ့အစီအစဉ်ကချိန်အားဖြင့်ဘယ်လောက်သတ်မှတ်ထားတာများရှိပါသလဲဆရာ။
အဲဟုတ်ကဲ့အင်းကတော့ကျွန်တော်တို့ကအသိပီယူမှာမဟုတ်တူတူတောင်းတော့မယ်ဒါပဲကျွန်တော်ထင်ပါတယ်ကျွန်တော်တို့ကမီဒီယာကအခုကျွန်တော်တယောက်နဲ့တယောက်ဆက်သွယ်ရမယ့်ဟာရှိနေတဲ့ကြောင်ကျွန်တော်ကဒါကတော့လက်မှတ်ယူတာမြန်ဆန်လိမ့်မယ်လို့ထင်ပါတယ်အနည်းဆုံးတစ်ပတ်လောက်ပေါ့ဗျာတစ်ပတ်ဆယ်ရက်ပေါ့
ဆရာအဲ့လိုမျိုးကြားတာတဲ့လက်မှတ်တွေကိုလွှတ်တော်ကိုတင်ပြမယ်ဆိုတော့ဘယ်လိုပုံစံမျိုးနဲ့တင်ပြသွားမလဲဆရာ
ကျွန်တော်တို့အရင်စာနယ်ဇင်းသတင်းချန်နယ်တွေကိုပိတ်တော့ကျွန်တော်တို့သတင်းသမားတွေကလမ်းပေါ်မှာဆန္ဒထုတ်ဖော်တာရှိတယ်။နောက်ပြီးတော့လက်မှတ်ရေးထိုးပြီးလွှတ်တော်တင်လိုက်တာရှိတယ်။အဲ့တော့ကျွန်တော်တို့ကလူတူတယောက်နဲ့တင်မှာမဟုတ်ရေးရကော်ပီတွေတင်မှာပါ။နိုင်ငံသားတွေရဲ့အခွင့်အရေးတချို့ဟာဆုံးရှုံးနေ။ဒါကြောင့်ဥပဒေအရပြန်လည်ပြီးစစ်ဆေးပြီးတော့အတွက်ရည်ရွယ်ပြီးတော့လက်မှတ်ရေးထိုးပြီးတင်ပြတာ။ဒီလိုလက်မှတ်ရေးထိုးပြီးတင်ပြမှာလွှတ်တော်ကဒီလိုဖြစ်နေပါလားဆိုပြီးတော့မှပြည်ထောင်ဝန်ကြီးရဲ့ဌာနတာဝန်ရှိသူတွေကိုခေါ်ယူပြီးတော့မှဒါတွေဘလို့ဖြစ်တာလဲဆိုပြီးတော့ဒီလိုလက်မှတ်ရေးထိုးပြီးတော့လွှတ်တော်ကိုရောက်နေတဲ့စာတွေရှိတယ်။ဒါကြောင့်ဘလို့ဖြစ်တာလဲဆိုမေးမြန်းနိုင်အောင်လို့လုပ်တာ။ပို့ပြီးတော့ကျွန်တော်တို့မီဒီယာတွေကိုသာမီဒီယာတွေရဲ့လက်မှတ်တွေနဲ့ဆိုပိုအားပေါင်းသွားတာ
။အခုလောလောဆယ်မှာဆိုလို့ရှိရင်ဒီလိုလက်မှတ်တွေလာရောက်ပြီးတော့ထိုးတဲ့မီဒီယာသမားတွေဘလောက်လောက်များရှိနေပါပြီလဲဆရာ
။အားရတော့မသိရသေးဘူးကလက်မှတ်တွေထိုးဖို့တော့အခုတဖြည်းဖြည်းချင်းအပြီးပေးနေပြီပေါ့
။ဆရာအခုလို့ပြေးကြပေးတာကျေးဇူးများကြီးတင်ပါတယ်ဆရာ
။ Okay.